ရန်ကုန်နဲ့မန္တလေးကစမှုဆောင်တချို့လုပ်ငန်းစတင်လဲပတ်နေပါပြီ။ COVID-19 ရောဂါကာဝေးရေးကိုကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေအတိုင်းပြင်ဆင်ပြီးပြန်ဖွင့်ခွင့်ရတဲ့စက်ယုံတွေအကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။စက်ယုံပေါင်း 8,000 ကျော်လောက်ရှိရဲ့မန္တလေးတိုင်းစက်ယုံ300လောက်ကပြန်ဖွင့်ခွင့်ရပြီးလုပ်ငန်းစတင်လဲပတ်နေပါပြီ။ဒါကတော့ကျန်းမာရေးဝန်ကြီးဌာနဦးစားပေးစစ်ဆေးထားတဲ့အထက်ကစက်ယုံတွေဖြစ်ပါတယ်။မန္တလေးတိုင်းလူဝင်မှုနယ်လူဆွမ်းအားအရေးမြေဝင်ကြီးဦးအောင်ကြီးကမန္တလေးအခြေအနေကိုအခုလိုပြောပြပါတယ
်။စပတ်ကုန်မှုလို့ဆက်ယုံနေတော့ကျွန်တော်တို့ဖွင့်ပါတယ်ခင်ဗျာ။စေဝါဆက်ယုံနေပေါ့နော်။အဲ့ဒါကြီးတော့အဲ့ဒါကြီးတော့စစ်နေကြီးနဲ့ဖွင့်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီနေ့ကြီးတော့180လောက်ရှိတော့ပါပြီ။ဟိုကျမ်းမာရေးဌာနကတော့အဓိကပေါ့ကြီး။သူသမတ်တိုင်းဒီအစ်စ်နေတိုင်းရောက်ပြီဆိုရင်ကျွန်တော်တို့ကဖွင့်ပေးမှာပါ။8134ယုံပေါ့နော်ကျွန်တော်တို့ကတော့
မန္တလေးတိုင်းကစက်ယုံတွေကိုစစ်ဆေးဖို့တပ်ဆိုင်တဲ့မြို့နယ်လိုက်တိုင်းအစိုးရကဖွဲ့စည်းပြီးစစ်ဆေးနေရလို့ဝင်းကြီးဦးအောင်ကြီးကပြောပါတယ်။ရန်ကုန်တိုင်းမှာတော့စစ်ဆေးဖို့ရှိရစက်ယုံပေါင်းက6632ယုံဖြစ်ပြီးဧပြီလ20ရက်ကနေ30ရက်စက်ရက်အတွင်းစက်ယုံပေါင်း2600လောက်စစ်ဆေးပြီးခဲ့တယ်လို့ဆိုပါတယ်။အဲဒီ2600ထဲကစက်ယုံပြန်လဲပတ်ဖို့တင့်တော်ပြီး A အဆင့်တတ်မှတ်ထားတဲ့စက်ယုံက940ရှိရလို့ရန်ကုန်တိုင်းအစိုးရကပြောပါတယ်။အစိုးရလမ်းညွှန်ထားတဲ့စက်ယုံတွင်းတယောက်နဲ့တယောက်6ပေအကွာသတ်မှတ်ချက်ကိုလည်းစက်ယုံတွေရဲ့အခြေအနေအရအဆင်ပြေအောင်စီစဉ်ပေးရကြောင်းရန်ကုန်တိုင်းလူဝင်မှုနဲ့လူဆွမ်းအရေးမြေဝင်ကြီးဒေါ်မိုးမိုးစုကြည်ကပြောပါတယ်
။အစ်စက်ယုံတွေမှာတော့မတို့ကဟိုစက်မှရေးနေညို့ဖို့ဆိုရင်နေရာတိုင်းချင်းဆက်ဆဲလို့ရှိမှန်းရဲ့အဲ့လိုအခြေအနေမျိုးဆိုရင်နည်းနည်းချင်းဆိုင်မဟုတ်ပြောင်းမျိုးဖြစ်ရမယ်။နောက်ကြိုးပြရမယ်။နောက်ပြီးဆိုရင်ပါတီချင်းကာမျိုးတွေနဲ့ဆောင်ရရတယ်။ဒါပေမဲ့အဲ့ဒါဒီလေဟိုကတ္တပေါ်နော်ဒီကတ္တဆံရောမဖြစ်စီရဘူးနော်။ဟောလုပ်ငန်းရှင်ရောအလုပ်သမားတွေရောဟောအားလုံးအတွက်လုံလောက်တဲ့ကျန်းမာရေးစောင့်ဆောင်မှုမဟုတ်တော့လေ။ဒါကိုတော့ပြေးထားလိုက်နာပြီးဆောင်ရွက်ပေးကြဖို့ကတော့ဘာလို့ပေါ့။ထိတ်တန်းကြောက်ကြပြီးပါတယ်နော်။
စက်ယုံအလုပ်ယုံတွေကိုကျမရဲ့ဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းပြင်ဆင်ထားတာရှိမရှိအပီလာကုန်အထိစစ်ဆေးသွားမယ်ဆိုပေမဲ့အများစုကြံသေးလို့အခုမေလ15ရက်အထိအစိုးရကတက်တန်းထပ်တူပေးထားပါတယ်။စက်မှုမျိုးတော်လှိုင်းသာယာရဲ့အခြေအနေကိုတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကအခုလိုပြောပြပါတယ်။ဟိုလှိုင
်းသာမျိုးနေမှာစက်ယုံက2000မီးပါလောက်ရှိတယ်။ဆိုတော့အခုမှ900ကျော်ဆိုတော့အများကြီးလိုတယ်။တော်တော်လေးစစ်ဆေးဖို့အတွက်ကိုလာရောက်တင်ပြတဲ့စက်ယုံဒီရှိတယ်လို့မတင်ကြတဲ့စက်ယုံတွေလည်းအများကြီးရှိတယ်။စက်ယုံကိုယ်တိုင်ကကျွန်တော်တို့ကိုစစ်ဆေးပေးပါကျွန်တော်တို့အစင်းနဲ့ဖြစ်နေပါပြီဆိုရင်ကျွန်တော်တို့ကဒီဘက်ကစစ်ဆေးမှုကအမြန်ဆုံးကျွန်တော်တို့လုပ်ပေးတာပေါ့ဒီစစ်ဆေးရဲ့ဖွဲ့ရတော့
စက်ယုံတွေပိတ်ထားတဲ့ကာလအလို့သမားတွေအစင်ပြေအောင်လူမှုဖူလုံကြီး40ရာခိုင်နှုန်းအစိုးရကပေးနေပါတယ်အစိုးရရဲ့လူမှုဖူလုံကြီးစီမံကိန်းအတွက်အကျုံးဝင်တဲ့အာမခံလုံတိုင်းအင်အားက13.46တန်းရှိရလို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်အလုရှင်တဲ့အလုသမားအင်အားကနိုင်ငံတိုးတက်ဖို့အဓိကကြပြီးဟန်ချက်ညီပူးပေါင်းဖို့ဒီကနေ့မေလ1ရက်103ချိန်မြောက်အလုသမားနေ့မှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကတဝန်လွှာပေးပို့ထားပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပေးပို့ထားတာဖြစ်ပါတယ်